ချင်းကစပြီးအပတ်စဉ်အင်္ဂါနေ့တိုင်းတင်ဆက်နေကြအမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာကဏ္ဍကိုဒေါ်မိုးမိုးထွန်းနဲ့အတူကျွန်တော်ဇော်ဝင်းကလက်တန်းဆွေးနွေးတင်ပြပါရမယ်။အမေရိကန်တရားလွှတ်တော်ချုပ်မှာတရားသူကြီးတဦးဖြစ်ခန့်အပ်ဖို့သမရဘော့ရှ်ကအဆိုပြုထားတဲ့ပြည်ထောင်စုတရားသူကြီးဆမ်မြူအယ်အယ်လီတိုကအမေရိကန်တရားရုံးချုပ်အတွင်းမှာအမှုတွေကိုဆုံးဖြတ်ရမှာနိုင်ငံခြားဥပဒေကိုအထောက်အထားပြုရဟာအကျိုးမရှိလာဘူးလို့ပြောကြခဲ့ပါတယ်။နိုင်ငံခြားဥပဒေဖြတ်ထုတ်နေကိုအထောက်အထားပြုရေးမပြုရေးကိစ္စကိုတရားရုံးချုပ်တရားသူကြီး6ယောက်နဲ့2ယောက်ကြားမှာအခြေတင်ပြောဆိုစရာဖြစ်ခဲ့ရုံမကဥပဒေပညာရှင်တွေကြားမှာလည်းဆက်လက်ဆွေးနွေးစရာဖြစ်နေစေပါပဲတဲ့။
မကြသေးခင်ညတွေတော့ကဆိုရင်နိုင်ငံတော်တရားရုံးချုပ်ကဒီတရားသူကြီးတချို့ဟာတည်ထောင်ချမှတ်တာတို့လိင်လူချင်းဆက်ဆံတဲ့သူတွေရဲ့အခွင့်အရေးတို့လိုကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သုံးဖြတ်ချက်မချခင်သူတို့ရဲ့သဘောထားအမြင်တွေကိုရေးသားတင်ပြကြရမှာဒီနိုင်ငံခြားဥပဒေဖြတ်ထုံးတွေကိုကိုးကားခဲ့ကြပါတယ်။အပြီးဆုံးနောက်ပြည်နယ်အထက်လွှတ်တော်အမတ် John Kyle လို့ Congress က Conservative Republican တချို့ကတော့အဲဒီအစီအစဉ်နဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်နေကြပါတယ်ဥသောကြီး။ဒါနဲ့ပတ်သက်ပြီးတော့အထက်လွှတ်တော်အမခိုင်ပြောတာကိုနားထောင်ကြည့်ကြရအောင်လား
I expressed my view that reliance on foreign law is contrary to our constitutional traditions. It undermines democratic self-government and it's utterly impractical.
ငငယ်ဥပဒေပေါ်အာဂုအာထာပြုတာဟာကျွန်တော်တို့ရဲ့ဖွဲ့စည်းပုံအစဉ်အလာတွေနဲ့ဖြီးလာပါပဲတဲ့။ကမ္ဘာတစ်ဝှမ်းမှာဥပဒေကြောင်းအရသဘောထားအမြင်တွေထွေပြားမှုကြောင့်ဒီမိုကရေစီနည်းကျကိုယ်ပိုင်ဆိုရကိုထိခိုက်ပျက်ပြားစေပြီးလုံးဝလက်တွေ့မဆံပါဘူးလို့သူကပြောတာမဟုတ်ဘူးရင
်ဟုတ်ကဲ့အထက်လွှတ်တော်အမခါဟာနိုင်ငံတော်တရားရုံးချုပ်ကအငြင်းစားယူတော့မဲ့တရားသူကြီးဆန်ဒရာဒေးအိုကော်နာနေရာမှာအစာထုတ်ခန့်အဖို့သမရဘူရွှေချေထားတဲ့တရားသူကြီးဆမ်မြူအယ်အလီတိုကိုအတိပြုခန့်အပ်ရေးကြားနာဆက်ဆဲမှုပြုလုပ်ခဲ့တဲ့အထက်လွှတ်တော်တရားရေးရာကော်မတီဝင်တဦးဖြစ်ပါတယ်ဦးစောရင
်အထက်လွှတ်တော်အမခါရဲ့မိကွန်းတစ်ခုကိုဖြေကြားရမှာတရားသူကြီးအလီတိုကနိုင်ငံခြားဥပဒေဟာအမေရိကန်ဖွဲ့စည်းပုံကိုအတိအပယ်ဖွင့်ဆိုရမှာအထောက်အကူပြုလိမ့်မယ်လို့သူမထင်ကြောင်းခုလိုပြောကြပါတယ
် The structure of our government is unique to our country and so I don't think that looking to decisions of supreme courts of other countries or constitutional courts
ကျွန်တော်တို့အစိုးရဖွဲ့စည်းပုံဟာဒီနိုင်ငံအတွက်တက်တက်ထူးခြားတဲ့ဖွဲ့စည်းပုံဖြစ်ပါတယ်တဲ့အဲ့ဒါကြောင့်တခြားနိုင်ငံတွေကတရားရုံးချုပ်တည်သမမို့အခြေခံဥပဒေဆိုင်ရာတရားရုံးတွေရဲ့အဆုံးဖြတ်တွေကိုအလေးထားတာဟာကျွန်တော်တို့အစိုးရဖွဲ့စည်းပုံနဲ့ပတ်သက်တဲ့အမှုကိစ္စတွေကိုဆုံးဖြတ်ရမှာအထောက်အကူပြုတယ်လို့မယူဆပါဘူးလို့သူကပြောတယ်မုံမုံရဲ့
မနေ့တုန်းကဆိုရင်အဲ့ဒီနိုင်ငံခြားဥပဒေဖြတ်ထုတ်ကိစ္စဟာဒီနိုင်ငံတော်တရားရုံးချုပ်ကတရားသူကြီးနှစ်ယောက်လူ့အရှင်ကြားအခြေအတင်ဖြစ်ဖြစ်ဖြစ်တာရှိတဲ့ကိစ္စရတစ်ခုတော့မဟုတ်ခဲ့ပါဘူးဦးစောကြီ
းဟုတ်တယ်မုံမုံရဲ့သမရရေဂန်ကသူ့လက်ထက်မှာခန့်အပ်ခဲ့တဲ့အစင်လာဝါဒီတရားသူကြီးအန်တိုနင်စကာလီယာကနိုင်ငံခြားဥပဒေဟာအမေရိကန်ဥပဒေနဲ့စံနေနဲ့ပါဝင်ပတ်သက်နေတဲ့အမှုတွေမှာအရာမရောက်ဘူးလို့သောရကတက်ခဲ့တယ်
။ဒါပေမဲ့သမရဘီလ်ကလင်တန်ခန့်အပ်ခဲ့တဲ့ဒီ liberal ဝါဒီတရားသူကြီးစတီဗန်ဘရီယာကတော့သဘောမတူပါဘူး။အဲသူကတည်တံ့ချမှတ်တာလူခွင့်ရေးကိုကာကွယ်ဆောက်ရှောက်တာမျိုးလိုကိစ္စရပ်တွေကိုတခြားနိုင်ငံတွေကဘလို့ကင်ကြယ်တလဲဆိုတာတွေနဲ့ပတ်သက်ပြီးတော့ဖတ်ရတာကိုသူအ ਨੇ ဆုံးတော့စိတ်ဝင်စားပါတယ်ဆိုပြီးတော့အခုလိုပြောသွားပါတယ
်။ In some of these countries there are institutions courts that are trying to make their way in societies that didn't used to be democratic.And they are trying to protect
every နိုင်ငံတချို့မှာဒီမိုကရေစီနီးမကြခဲ့လူပောင်ဖွဲ့စည်းတွေမှာကိုလန်းကိုထွင်းရှောက်ဖို့ကြိုးပမ်းနေကြတဲ့တရားရုံးတွေအစိုးရဖွဲ့စည်းတွေရှိတယ်သူတို့ဟာလူ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ဖို့ဒီမိုကရေစီကိုကာကွယ်စောင့်ရှောက်ဖို့ကြိုးပမ်းနေကြတဲ့ပြင်ဖွဲ့စည်းပုံအခြေခံဥပဒေရှိပြီးဖဲလိုက်မှုကင်းတဲ့တရားသူကြီးတွေဖြစ်ချင်ကြပါတယ်တဲ့ကမ္ဘာတစ်ဝှမ်းကလူတွေကအမေရိကန်နိုင်ငံတော်တရားရုံးချုပ်ကိုကိုးကားခဲ့ကြတာနှစ်တည်းအတော်ကြာနေပါပြီတဲ့ဒီတော့ကျွန်တော်တို့ကလည်းသူတို့ကိုဘာလို့တခါတလေပြန်မကိုးကားကြတာလဲကျွန်တော်တို့ကကိုးကားရင်သူတို့ကသူတို့ရဲ့လွှတ်တော်အမတ်တွေစီသွားပြီးမြင်နေမဟုတ်လားအမေရိကန်နိုင်ငံတော်တရားရုံးချုပ်ကတော့ကျုပ်တို့ကိုကိုးကားနေပြီလို့ပြောကြမှာပဲတဲ့ ကျွန်တော်တို့ကသူတို့ရဲ့ဥပဒေဖြတ်ထုတ်နေဟာစိတ်ဝင်စားစရာဥပမာတစ်ခုဖြစ်တယ်လို့ပြောယူနေတယ်သူတို့ကိုဓမ္မတာကောင်းတာနိုင်တာပေါ့လို့တရားသူကြီးဘရိယာကပြောတယ်မုံမွေ
ဟုတ်ပါတယ်ဥသောကြီးတရားသူကြီးဘရိယာဟာဒီနိုင်ငံတော်တရားရုံးချုပ်အထက်ရုံးလို့လည်းပြောတာပေါ့လေသူကအဲ့ဒီထဲမှာအနည်းစုထဲမှာပါပုံရပါတယ်အမနစ်ကတရားသူကြီးဖြစ်လာခဲ့တဲ့ John Roberts ဟာသူ့ကိုအတည်ပြုခန့်အပ်ရေးအတွက်အထက်သက်တော်ကဂျာနာစစ်ဆေးမှုလုပ်တုံးဒီနိုင်ငံသားဥပဒေဖြတ်ထုတ်ရေးဟာတဲ့ရေဘူးရအဖြစ်တော့ဒီ American တရားရေးစနစ်နဲ့တိတ်ပြီးတော့မအပ်စပ်ပါဘူးဆိုပြီးတော့ Conservative သက်တော်အမတ်တွေပြောတာကိုလက်ပခံသဘောတူခဲ့တာကိုတင်ပြရင်းနဲ့ဒီအပတ် American နိုင်ငံရေးအကြောင်းသိကောင်းဆရာကဏ္ဍကိုဒီမှာတင်မယ်နှီးကုန်းထုတ်လိုက်ပြရစီရှင်